စင်ကာပူနိုင်ငံက The Straits Times သတင်းစာပါစင်ကာပူနိုင်ငံပန်းချံတစ်ခုတည်းကပြည်ထစာလုပ်ငန်းလုပ်နေတဲ့အမျိုးသမီးတွေဟာမြန်မာနိုင်ငံကဖြစ်နိုင်တယ်ဆိုတဲ့သတင်းရေးသားချက်နဲ့ပတ်သက်လို့မြန်မာနိုင်ငံလိုနိုင်ငံအမည်တက်ရေးသားချက်အပေါ်စင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကသတင်းစာကိုကန့်ကွက်စာပေးပို့လိုက်ပါတယ်စင်ကာပူနိုင်ငံကပြည်ထစာလုပ်ငန်းတွေတဲ့မြန်မာအမျိုးသမီးတွေပါဝင်ခြေရှိမရှိဆိုတာနဲ့ပတ်သက်လို့လည်းမြန်မာတန်ယုံဘက်ကစုံစမ်းစစ်ဆေးနေပါတယ်။ဒီလိုမြန်မာနိုင်ငံကဆိုပြီးသတင်းဖော်ပြမှုအပေါ်စင်ကာပူရောက်မြန်မာနိုင်ငံသားတွေချမှာလည်းမကြေနပ်ကြဘဲစိတ်မသက်မသာဖြစ်နေရပါတယ်။သတင်းအသေးစိတ်မတ်စွန်မွန်ကစူးစီးတင်ပြပေးထားပါတယ်ရှင်။
ဟုတ်ပါတယ်စင်ကာပူနိုင်ငံကဖွန်ဂေါ့လို့ခေါ်တဲ့ပန်းချံတစ်ခုထဲမှာပလတ်စတစ်တွေခင်းယာယီအမိုးကားနဲ့တဲလေးတွေစောက်ပြီးတော့ပြည်သားလုပ်ငန်းလုပ်ကိုင်နေသူအမျိုးသမီးတွေရှိပြီးအဲ့ဒီအမျိုးသမီးတွေကတချို့ဟာမြန်မာနိုင်ငံကဖြစ်နိုင်တဲ့အကြောင်း The Straits Times သတင်းစာမှာဧပြီလ25ရက်နေ့ရက်စွဲနဲ့ရေးသားဖော်ပြခဲ့ပါတယ်အခုစင်ကာပူရဲစခန်းကထိန်းသိမ်းထားတဲ့ပြည်သားလုပ်ငန်းလုပ်ကိုင်သူအမျိုးသမီး10ဦးထဲမှာတော့မြန်မာနိုင်ငံသားတဦးမှမပါဘူးလို့ဒေသဆိုင်ရာနယ်မြေခံရဲစခန်းနဲ့တွေ့ဆုံခဲ့တဲ့မြန်မာတန်ယုံတာဝန်ရှိသူတွေက VOA ကိုပြောပါတယ်ဒါပေမဲ့လို့ဒီပြည်ထစာလုပ်ငန်းတွေတဲ့မြန်မာနိုင်ငံသားတွေပါမပါဆိုတာကိုတော့တန်ယုံဘက်ကဆက်လက်စုံစမ်းနေပါတယ်တစ်ချိန်တည်းမှာပဲအခုလိုမျိုးစင်ကာပူနိုင်ငံဘက်က The Straits Times သတင်းစာပါစင်ကာပူနိုင်ငံထဲကပန်းချံတစ်ခုထဲမှာမြန်မာမျိုးသမီးတွေပြည်ထစာလုပ်နေတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံလိုနိုင်ငံအမည်တက်ရေးသားချက်အပေါ်မှာစင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကသတင်းစာကိုကန့်ကွက်စာပေးပို့လိုက်ပါတယ်မြန်မာတန်ယုံဘက်ကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးဆောင်ရွက်နေတာကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းတဲ့အခါမှာစင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ယုံကတန်မှုဒေါ်ထွေးထိတ်တင်တွင်ကအခုလိုဖြေပါတယ်
ကျွန်တော်တင်စားစားချင်းပဲကျွန်တော်သက်ဆိုင်နေတဲ့မြန်မာရဲစကန်ဘလူလဲဆိုတော့ကျွန်တော်ဆိုးစလိုက်ပါတယ်ပြီးတော့အဲ့မှာကျွန်တော်နှစ်ချက်ပေါ့နော်ပထမတစ်ချက်ကဒီနယ်မြေရဲစကန်နဲ့ကျွန်တော်တို့တွေ့ဆုံပြီးတော့ဒီမှာမြန်မာလူမျိုးပေါင်းပတ်သက်မှုရှိမရှိပေါ့နော်ဒီအချက်ကပေါင်းပတ်သက်မှုရှိလာပြီဆိုရင်ဒီ host နိုင်ငံပေါ့နော်လက်ခံတဲ့နိုင်ငံရဲ့လက်ခံတဲ့နိုင်ငံရဲ့စီးနီးဥပဒေအတိုင်းပဲဖြစ်တယ်ပေါ့နော်ဖြစ်တယ်ပေါ့အဲ့မှာလဲမြန်မာနိုင်ငံသားဖြစ်တဲ့အတွက်တရုတ်အနေနဲ့ဘာကူညီဆောင်ရှောက်ရမလဲပေါ့နော်အဲ့တပိုင်းပေါ့နောက်တစ်ပိုင်းကျတော့မြန်မာနိုင်ငံမပါတော့ဘူးလို့တေချာပြီဆိုတာနဲ့ကျွန်တော်တို့က condemned letter ပေါ့နော် condemned letter အဲ့ဟိုပြင်းထန်စွာရှုံချတဲ့ letter ပေါ့အဲ့ letter ကိုကျွန်တော်တို့ဒီနေ့မနေ့ထုတ်ပြီးသွားပြီပါပါမပါပါကျွန်တော်ကထုတ်လိုက်ပြီဘာဖြစ်လို့လဲဆိုတော့တကယ်လုံးတကယ်စုမြန်မာနဲ့ constitution ဆိုတဲ့တကယ်လုံးတကယ်စုကိုတွဲသွင်းထားတဲ့အတွက်ကျွန်တော်တို့ကမကြိုက်ချောင်းပေါ့နော်တရင်ဖော်ပြခြင်းပါမြန်မာလူမျိုးဖော်ပြခြင်းတကယ်လုံးတကယ်စုဆိုကျွန်တော်ပြန်လည်ဆောင်ကန့်ကွက်ပါတယ်ပေါ့နော်တေချာစွာစုံစမ်းစစ်ဆေးခြင်းမပြုဘဲရေးသားဖော်ပြချက်ကိုလည်းကျွန်တော်တို့ကပြန်လည်ဆောင်ကန့်ကွက်ပါတယ်နောက်တစ်ခုကဒီတရင်မှန်ကန်စွာဖော်ပြရေးနဲ့မြန်မာလူမျိုးများပေါ်ဝင်ပတ်သက်ခဲ့ပါကလည်းအဲ့တဦးတယောက်ချင်းစီပေါ့နော်အမျိုးကိုဖော်ပြရမယ်ဘာကြောင့်လဲဆိုတော့တိုင်းပြည်နဲ့လူမျိုးကိုရေးသားခြင်းမပြုပါဘူးပထမပါတော့Miss Tutwe ဆိုရင်မြန်မာ citizen Miss Tutwe ပေါ့နော်အဲ့အဲ့ဒါမျိုးဖော်ပြရမယ်ဒါမှမဟုတ်ဘဲနဲ့နာမည်မဖော်ပြဘဲနဲ့မြန်မာနိုင်ငံမြန်မာလူမျိုးဆိုတော့ဒါကတော့အဲ့တည်င်းကိုအမားတို့ကကန့်ကွက်တယ်ပြည်ကြနိုင်ငံနဲ့တည်င်းဖော်ပြချက်ကိုဒါဖော်ပြပေးပါရင်သူကတည်င်းစာကိုအမားတို့ကတောင်းဆိုထားတယ်
အဲ့တော့ဒီဖြစ်ရတဲ့ပတ်သက်လို့မှန်ဤမမှန်ဤကောဒီတိုင်ယုံနေနဲ့ဗာများဟိုစုံစမ်းစစ်ဆေးမှုလုပ်တ
ာကျွန်တော်တို့အခုစုံစမ်းစစ်ဆေးလို့ကျွန်တော်တို့နေမီရဲစခန်းနဲ့ပေါ့နော်အဲ့ဒါနဲ့ကျွန်တော်တို့သူတို့စီကဒီ detail report တောင်းထားပါတယ်ဟုတ်
ဟုတ်ကဲ့အဲ့ဒါဖြစ်နိုင်ကြည်ဘယ်လောက်ကြားပါလဲသိရပါလဲခင်ဗျာ
ကျွန်တော်တို့အဲ့ဒါတော့ဟိုကသူတို့ report ပဲကြည့်ရမှာပါရှင်ဟုတ်ကဲ့
အရင်တုန်းကတော့အလားတူမျိုးပေါ့ဒီမြန်မာမင်းကလေးတွေကို
လက်ရှိပါ
ပြည်သူ့လုပ်ငန်းမှာ
ကျွန်တော်တို့ကောင်စီလုပ်ငန်းကျွန်တော်၃နှစ်သားလုံးနေတဲ့အချိန်အတွင်းမှာမြန်မာမင်းကလေးတွေဒီပြည်နယ်စာလုပ်ငန်းနဲ့ပတ်သက်ပြီးတော့ဖန်ဆီးခြင်းအရေးယူခြင်းတပိုသေးခြင်းတို့ချင်းမရှိခဲ့ပါဘူ
းအခုလိုမျိုး The Straits Times သတင်းစာမှာမြန်မာမျိုးသမီးတွေပြည်သူ့လုပ်ငန်းမှာပါဝင်နေဆိုတဲ့သတင်းဖော်ပြချက်အပေါ်မှာစင်ကာပူနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတွေဘက်ကမြန်မာနိုင်ငံလိုနိုင်ငံနဲ့ချီအမည်တက်ရေးသားတဲ့အပေါ်မကျေနပ်မှုတွေရှိပါတယ်။သတင်းစာရေးသားဖော်ပြမှုနဲ့ပတ်သက်ပြီးဥပဒေစီမင်းစီကံတင်းကျပ်လှတဲ့စင်ကာပူနိုင်ငံလူမျိုးမှာတော့ The Straits Times သတင်းစာဘက်ကခိုင်လုံမှုတစုံတရာရှိနိုင်တယ်လို့ယူဆပေမဲ့အခုလိုမျိုးမြန်မာနိုင်ငံလိုအမည်တက်ရေးသားမှုအပေါ်မှာတော့ဒီထက်ပိုပြီးရှင်းလင်းတိကျတဲ့ဖြေရှင်းမှုရှိတဲ့နယ်လို့စင်ကာပူနိုင်ငံကမြန်မာနိုင်ငံသားတဦးဖြစ်တဲ့ကိုကျော်စွာကမြင်ပါတယ
်။ဒီဘက်မှာကလည်းရှင်းရှင်းသွားရင်အမှန်ကဘာမှမသေးချာနဲ့ဘာမှလုပ်လို့မရဘူးဒီဘက်မှာကသူတို့အဲ့လိုမျိုးကြီးလိုက်တော့သူတို့စီမှာသေးချာတာရှိတော့လားတော့မှမရှိဘူးဆိုရင်တော့မှဘာလို့ချင်လို့သူတို့ရေးတာလဲပေါ့နော်ဖြစ်နိုင်ကြည်လို့သူကရေးလိုက်တယ်ဒါပေမဲ့အဲ့ဒီရေးလိုက်တဲ့ဟာကိုကျွန်တော်ကသိချင်တာဘာသာသူကဖြစ်နိုင်ကြည်လို့ရေးတာသူဘာတွေတွေ့လို့လဲသူမှဘာတွေရှိလို့သူကဖြစ်နိုင်ကြည်လို့ရေးတာလဲပေါ့နော
်ပရာဟိတာလုပ်ငန်းဆောင်ရွက်သူစင်ကာပူနိုင်ငံကမြန်မာနိုင်ငံသားတဦးဖြစ်တဲ့ကိုမျိုးလွင်ဦးကတော့အခုလိုတည်င်းဖော်ပြမှုအပေါ်မှာမြန်မာနိုင်ငံသားတယောက်အနေနဲ့စိတ်မသက်မသာဖြစ်ရတယ်လို့တကယ်လို့စင်ကာပူမှာမြန်မာနိုင်ငံသားတွေဒုက္ခတွေ့နေတယ်ဆိုရင်လည်းလိုအပ်တာကိုဝိုင်းကူညီဆောင်ရွက်ပေးဖို့အသင့်ပါပဲလို့ပြောပါတယ်
မတည်ကြဘူးလေမတည်ကြဘူးဆိုတော့သူကမြန်မာနိုင်ငံသားဖြစ်နေဖြစ်မယ်မဖြစ်နေလည်းမဖြစ်ဘူးအ
မဲ့ခုလက်ရှိသူကစိတ်တိုင်းမှာပေါ်ပြရဲဆိုတော့ဒီစိတ်တိုင်းဆိုတာကြီးကတော့သူအဲ့လိုမျိုးကြီးဒါနိုင်ငံတစ်ခုကိုပုတ်ခတ်စော်ရလို့ဖြစ်သွားပြီလေအဲကြောင့်သူအနည်းဆုံးသူတို့မှာတည်ထောက်ထားတော့ရှိနိုင်တယ်လို့ကျွန်တော်ထင်တယ
်အရင်ကလည်းဒီဖုန်ကော့ပန်းချံမှာနိုင်ငံသားသားလူသမားတွေကိုဥပဒေမဲ့လောက်ရက်တည်းငွေစေဝါရောင်းဝယ်မှုတွေရှိခဲ့တဲ့အတွက်စင်ကာပူရဲတပ်ဖွဲ့ကဖမ်းဆီးခဲ့ဘူးပါတယ်ပြီးခဲ့တဲ့2014ခုနှစ်မတ်လတုန်းကနိုင်ငံသားသား62ယောက်ဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့လက်လုံအမိုးကနဲ့ပြည်ထစာလုပ်ငန်းတွေလုပ်ကိုင်နေသူတွေကိုလည်းအရင်ကဖမ်းဆီးအရေးယူတာတွေရှိခဲ့ပါတယ်အခုလည်းအဲ့ဒီဒေသမှာတရားမဝင်ဖြတ်ကျော်မှုနဲ့လူ၈ယောက်ကိုဖမ်းဆီးထားတဲ့အကြောင်းရဲတပ်ဖွဲ့ကပြောတာကိုကိုကာပြီး The Straits တိုင်းသတင်းစာမှာရေးသားထားပါတယ်ဒါပေမဲ့အခုဖမ်းဆီးထားတဲ့၈ယောက်ထဲမှာတော့မြန်မာနိုင်ငံသားပါဝင်ခြင်းမရှိဘူးလို့စင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ရုံးဘက်က VOA ကိုပြောဆိုထားပါတယ်ရှင်